င်္ဂလာပါခင်ဗျာဒီဒီမတ်မှတ်မှတ်သားသားစကားများအစီအစဉ်မှာပြီးခဲ့တဲ့သတင်းပတ်အတွင်းသတင်းမီဒီယာနဲ့လူမှုရေးစာမျက်နှာတွေမှာပြောစမှတ်ဖြစ်သွားတဲ့လူပုဂ္ဂိုလ်တို့ရဲ့ပြောကြားချက်တချို့ကိုမှတ်သားမိတဲ့စကားတွေအဖြစ်လက်လှမ်းမိသလောက်ပြန်ပြောပြချင်ပါတယ်ဆောက်လုပ်ရေးလုပ်ငန်းတွေကြာဆင်းလာပြီးအလုပ်လက်မဲ့တွေများလာတဲ့အတွက်1988အရေးခင်ဖြစ်ခဲ့ရတာဖြစ်သလိုလက်ရှိဆောက်လုပ်ရေးလုပ်ငန်းတွေကြာဆင်းလာတာဟာလည်းအစိုးရအနေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေအပေါ်မုရိတာမပွားနိုင်တဲ့အတွက်ကြောင့်ဖြစ်တယ်လို့ဆောက်လုပ်ရေးလုပ်ငန်းရှင်များအသင်းချုပ်နာယကဦးခင်ရွှေကပြောလိုက်ပါတယ်မေလ29ရက်နေ့ကကျင်းပတဲ့ဆောက်လုပ်ရေးလုပ်ငန်းရှင်များအဖွဲ့ချုပ်18ကြိမ်မြောက်နှစ်လည်အစည်းအဝေးပြီးသတင်းတော်တွေနဲ့တွေ့ဆုံရမှာဦးခင်းရွှေကအခုလိုပြောပြတာဖြစ်ပါတယ်
။ 1988 ဘာလို့အရေးကြီးဖြစ်လဲ။ဆောက်လုပ်ရေးတွေကြာလို့လူအလုပ်လက်မဲ့တွေများလာအရေးကြီးဖြစ်တယ်။အဲ့မှာ1989ဘာလို့ငြိမ်သွားလဲ။အစိုးရ project တွေအခါအများကြီးလုပ်တယ်။အဲ့မှာအလုပ်သမားတွေအလုပ်ရကြ။ပြီးတော့မှလှိုင်းသားရလို့ project ကို1992လောက်မှာစပေါ်လိုက်တယ်။ပေါ်လိုက်တဲ့အတွက်အမှစက်ရုံအလုပ်တွေရတယ်။စက်ရုံထဲမှာအလုပ်တွေဝင်ငွေကနေတပြည့်ပြည့်နဲ့ဟို crisis ဖြစ်တာတော့မှ crisis ပြီးပြီးတော့နောက်ဆုံးနေပြီးတော့ဆောက်တဲ့စီမှာအကုန်လုံးတတိုင်းတပြည့်လုံးကဝင်ဆောက်ကြတယ်ဒါဆောက်လို့ရရပဲဆောက်ပြီးတော့မှနေပြီးတော့ပြီးရင်တော့ရန်ကုန်မှာ project တွေများလာမလားဆိုတော့ရန်ကုန်ဆင်းလာကြဆင်းတဲ့အချိန်မှာရန်ကုန်မှာ project တွေလည်းမရှိတဲ့ခါကျတော့တိုင်းသာရလို့နေရာမျိုးမှာကြီးကြော့နေအများကြီးဖြစ်ပေါ့အခုကအစိုးရသုသာလုပ်ဖို့စဉ်းစားနေတဲ့ခါကျတော့အဲ့ဒါလည်းလွဲဘုန်းတော်ကအကြပြောပါပြီပေါ့အစိုးရလုပ်တဲ့လူကဘယ်သူမဆိုးဟုတ်လားဘယ်သူပဲလုပ်လို့ရတယ်မုဒိတာပွားပြီးမျက်စိကစိတ်မရှိတဲ့လူကိုကြိုက်တဲ့လူလို့ရတယ်အဲ့တော့ဒါငါလုပ်ပြီးလိုက်တဲ့အတွက်ဟိုတုန်းကဆောက်လို့ရအောင်မြင်တယ်ဆိုတာအဲ့ဟိုလူကြီးတွေကနေပြီးတော့မုဒိတာပွားတယ်သူလုပ်ပြီးလိုက်တဲ့အတွက်အသက်သေးပြီးအများကြီးဖြစ်ပေါ့
ဈေးကဘာဥခင်ရွှေပြောတော့ပါခင်ဗျာကြမ်းခိုင်ဖွံ့ဖြိုးရေးပါတီကိုအမျိုးသားရေးအစွန်းရောက်သူတွေဘာသာရေးကိုနိုင်ငံရေးအတွက်အသုံးချသူတွေလို့စွပ်စွဲတာတွေပေါ့အရေးစိုက်စရာမလို့ကြောင်းကျန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေးကပြောလိုက်ပါတယ်။နေပြည်တော်မှာရှိတဲ့ကျန်းခိုင်ဖွံ့ဖြိုးရေးပါတီဌာနချုပ်မှာမေလ30ရက်နေ့ကပြုလုပ်တဲ့လူငယ်ညီလာခံမှာပါတီဥက္ကဋ္ဌဦးတန်းထေးကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ခြေထောက်တွေပေါင်တဲ့ကပဲပြည်ကြီးကြီးလိုက်နေတာပြီးတော့ဆောင်းနေတယ်။လှုပ်ရှားပြောဆိုကြတာဖြစ်တဲ့အတွက်ဒီနေ့ဇာတိသွေးမင်းမိန်တွေပုဂ္ဂိုလ်တွေပုံဖြတ်စိတ်ကပ်မှုပုံမှာကျင်းရည်ပြုလို့ရည်စရာအကြောင်းရှိဘူးလို့လည်းတင်ပြတယ်။ဒါကြောင့်မို့မြို့သားရဲ့အပအမိတွေပုဂ္ဂိုလ်တွေအမျိုးချစ်စိတ်နိုင်ငံချစ်စိတ်ရှင်သန်လာမှာကိုကြောက်ရွံ့နေတဲ့လူတွေမလိုလားတဲ့လူတွေကိုနှံထုတ်ဖို့အတွက်အမျိုးသားရေးကမ္မဝါဖြစ်နေနိုင်ငံတော်တချင်းဇာတိမှန်ချက်တန်စီတဲ့တချင်းတွေကိုရင်းနေတဲ့ကတော့ဒီဆိုဖို့တော့မကျွန်တော်တိုက်တွန်းရတာဖြစ်ပါတယ
်ဒီဘွဲမှာပဲလက်ရှိ NLD အစိုးရရဲ့နှစ်နှစ်တာကာလအတွင်းမှာများပြားလာတဲ့ပြည်သူဗန္ဓာတွေကိုကိုပိုင်ငွေလိုသုံးဆွဲတာနှစ်နှစ်တာကာလအတွင်းနာမည်ဆိုးနဲ့ကြော်ကြလာပြီးဖုံးမနိုင်ဖိမရအဖြစ်နဲ့နောက်ဆုံးအရေးယူရတာတွေတောင်ရှိလာကြအောင်ဥတန်းထေးကပြောကြားခဲ့ပါတယ
်ကျွန်တော်တို့ပါတီကလွန်ခဲ့တဲ့ကာလသမိုင်းရောင်းနဲ့ချီးပြီးတော့ဘာလို့ခဲ့တယ်ညာလို့ခဲ့တယ်ပုံဖြတ်ထားပြီမဲ့ဒီနေ့အလွန်တူတော့နဲ့နှစ်နှစ်ဆိုတဲ့အချိန်ကာလပြောတင်ပါပဲအလွန်တရာများပြားလာတဲ့ပြည်သူတန်တမ်းတွေကိုကိုယ်ပိုင်မျိုးလို့သုံးနေတာလေပြည်သူကိုယ်စားလှယ်တွေရဲ့မေးမြန်းမှုတွေကိုပိတ်ပင်ထားတယ်နာမည်ဆိုးနဲ့ကြောကြားမှုတွေဘလို့မှမဖုံးတာမဖိတာတဲ့အရေးယူရတာဒါတွေကဒီနေ့လက်ရှိတောင်းယူနေတဲ့ပုဂ္ဂိုလ်များတောင်းရှိသူများအတိုင်းအတာမှာပုံမြဖြစ်မြပေါ်ပေါက်နေဖြစ်ပါတယ
်ဒါကတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေးပြောသွားတာပါခင်ဗျာငိမ့်ချမ်းရေးနှောင့်နှေးနေတာဟာတက်မလို့ကြောင့်မဟုတ်ဘဲအပြန်လန်ယုံကြည်မှုနဲ့အမျက်မထုတ်ဘူးဆိုရင်နှောင့်နှေးစရာအကြောင်းမရှိဘူးလို့ကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ပုံမှုချုပ်အောင်ကျော်ဟိုးကပြောပါတယ်မေလ29ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ကာကွယ်ရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဗိုလ်ချုပ်အောင်ကျော်ဟိုးကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ဒီရင်းနှီးပေါ်ဆောင်မှုတောင်းရင်းကြံ့ကြံ့နေတဲ့ကြောင်းပြားတက်မလို့ကြောင့်ဟုတ်ပါဘူး။ဒီပေါ်မှာဝင်ပြီးတော့တို့တွေကတို့ရရှိကြတဲ့အခွင့်အရေးတွေပေါ့။တို့ရရှိကြတဲ့အခွင့်အရေးတွေတို့ရဲ့ဒီလက်နဲ့ဆက်နိုင်တဲ့တောင်းဆိုချက်တွေအချက်တွေအဲဒီပေါ်မှာဝင်ပြီးတော့လေကျွန်တော်တို့ကြံ့ကြံ့နေတယ်လေ။
အထက်မှာပဲတမတော်အနေနဲ့သိုးစစ်တွေရက်ဆိုင်မှုနိုင်ငံတော်သမ္မတကဥပဒေနဲ့ညီအမိန်ပေးလာရင်လိုက်နာသွားမှာဖြစ်တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းတွန်းဝေဗိုလ်မှူးချုပ်အောင်ကျော်ဟိုးကဖြေကြားခဲ့ပါတယ်ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့သိုးစစ်တွေရက်ဆိုင်မှုသမ္မတဦးဝင်းမြင့်ကအမိန်ပေးလာရင်တမတော်အနေနဲ့လိုက်နာမလားဆိုတဲ့မေးခွန်းကိုဖြေကြားရမှာသူကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်အ
ဲ့တော့ကျွန်တော်တို့တမတော်အနေနဲ့ကတော့နိုင်ငံတော်ရဲ့ဥဆောင်ပေါ်မှာနိုင်ငံတော်ရဲ့ဒီရကျွန်တော်တို့ညွှန်ကြားတဲ့တိုင်းတော့ပေါ်နေပါကျွန်တော်တို့နိုင်ငံတော်သမ္မတကဒီနိုင်ငံရဲ့အကြီးအကဲဖြစ်ပါတယ်။ဒီနိုင်ငံရဲ့အကြီးအကဲဖြစ်တဲ့ကြောင့်သူကနေပြီးတော့ တရားဥပဒေနဲ့ညီညွတ်တဲ့မိပေးလာတဲ့ဥပဒေနဲ့တက်လို့နေပေးလာတဲ့ကျွန်တော်ကလိုက်တာပါသိပါပဲအမှန်ပဲလိုက်တာဆိုတာကြောင့်မရှိပါဘူး
ကာကွယ်ရေးဝန်ဌာနအမြဲတမ်းတွန်းဝင်ဗိုလ်မှူးချုပ်အောင်ကျော်ဟုပြောတော့တာပါရိုက်တာသတင်းထောက်နှစ်ဦးကိုနိုင်ငံတော်လျှော့ဝှက်ချက်ဥပဒေနဲ့အမှုဖွင့်အရေးယူထားရမှာတရားလိုဘက်က CID ရဲတပ်ဖွဲ့ကနှီးပညာရှင်ရဲမှုအောင်ကျော်ဆန်းတင်သွင်းခဲ့တဲ့ဖုန်းနဲ့တက်သေးစာရွက်အထောက်အထားတွေဟာမူလစွပ်စွဲထားတဲ့အကြောင်းအရာတွေနဲ့သွေဖီပြီးလမ်းကြောင်းလွဲလာတယ်လို့ရိုက်တာသတင်းထောက်တွေရဲ့ရှေ့နေဦးသန်းစောအောင်ကပြောလိုက်ပါတယ်မေလ25ရက်နေ့ကယုံချင်းပြီး DBB သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဦးသန်းစောအောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
ဒီအမှုကိုစပြီးတော့ဆွဲတော့ကဟိုမောင်တော်ဒေတာနဲ့ပတ်သက်တဲ့တက်ဖြန့်ဇရာတွေဆိုတဲ့ဆန္ဒနေမိလို့တွေ့လို့ဟိုဆိုပြီးတော့ဆွဲထားတာအခုကဒီနေ့ပြီးခဲ့တဲ့ရုံးချင်းတွေမှာဟိုတင်သွင်းလာတဲ့တတိကံတွေကမောင်တော်ကိစ္စမောင်တော်ကဟိုလုံချုံကြီးတက်ဖွဲ့တွေနဲ့ပတ်သက်တဲ့ဆာရဆန္ဒတစ်ခုမှမပေါအောင်ဒါဖုန်းနဲ့ကနေပြီးတော့တွေ့တယ်ဆိုပြီးတင်းနေတာတွေကဒါအဲ့တော့မူလဆွဆွဲထားတဲ့ဒါဆာရဆန္ဒတွေဆိုတော့ကိစ္စနဲ့အခုကဒါတွေ့ဖဲလာတာပေါ့
ရှင်းနေဦးတန်းစောအောင်ပြောသွားတော့ပါခင်ဗျာ NLD အစိုးရလက်ထက်မှာကိုယ်နိုင်ငံကိုယ်အမျိုးသားအစိုးရဖြစ်ပါရတဲ့အကြောင်းသားနဲ့နိုင်ငံရေးမပတ်သက်နိုင်အောင်ပညာရေးဝန်ကြီးကကန့်သက်ချက်ထုတ်လိုက်တာဟာဝန်ထဲစရာလုပ်ရဖြစ်တယ်လို့88မျိုးဆက်အကြောင်းသားခေါင်းဆောင်တူဦးဖြစ်တဲ့ကိုကိုကြီးကလည်းပြောပါတယ် RFA နဲ့ဆက်သွယ်မေးမြန်းချက်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ
်ကိုကြီးအောင်စန်းတို့အင်္ဂလိပ်လက်ထက်မှာတောင်းကဟလာဒေါက်တာဘမော်တို့ဦးစောတို့ကိုဖိတ်ပြီးတော့ကျောင်းထဲမှာဟောပြောပွဲတွေဒီပိတ်တွေလုပ်ခဲ့တာဖြစ်တော့ကိုယ်နိုင်ငံကိုအစိုးရနဲ့လွတ်လပ်တဲ့အမျိုးသားအစိုးရအမျိုးသားနိုင်ငံလက်ထက်မှာကြမှာဘာဖြစ်လို့ပြန်ပြီးတော့ဒါတွေကစိတ်တုံးသွားရတာလဲကျွန်တော်ကဒါတော်တော်လေးစိတ်မကောင်းဖြစ်တယ်လို့ပြောပါမယ
်88မျိုးဆက်ចောင်းသားကောင်းဆောင်လူဖြစ်တဲ့ကိုကိုကြီးပြောတော့တာပါဒီတစ်ပတ်အထဲမှာပဲចောင်းသားတွေနိုင်ငံရေးမလုပ်နိုင်အောင်ကန့်သက်ချက်တွေထုတ်ပြန်တာနဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်လာစင်မှာပဲ2014ခုနှစ်ဇန်နဝါရီလ9ရက်နေ့ကချင်းပြည်နယ်တီးတိမ်မြို့လူလူတွဲဆုံပွဲမှာအခု NLD ဆိုရအကြီးကဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာတဲ့ဒေါက်တာဆန်းစုကြည်ပြောခဲ့တဲ့ဗီဒီယိုမိန့်ခွန်းတစ်ခုလဲလူမျိုးရေးမီဒီယာပေါ်မှာပြန်ပေါ်လာပါတယ်။တိုက်ဆိုင်လို့ဒီဗီဒီယိုတွေကပြောကြားချက်ကိုလဲပြန်ပြီးတော့ဖောက်ဆဲချခြင်းပါတယ်။ဒါရောလွန်ခဲ့တဲ့6နှစ်ကျော်ကဒေါက်တာဆန်းစုကြည်ပြောတဲ့အချက်ပါခင်ဗျာ
။ကျောင်းသားတွေနိုင်ငံရေးမလုပ်ပါဘူးဆိုတာရောဒါကျမတို့နိုင်ငံကိုဒီမိုကရေစီနိုင်ငံမဖြစ်စေချင်တဲ့လူတွေကပြောတဲ့စကားပါ။ကျောင်းသားတွေနိုင်ငံရေးမလုပ်ဘူး။လူငယ်တွေနိုင်ငံရေးမလုပ်ဘူးဆိုရင်ပါရဒီဘုရားကိုမဆုံးနိုင်ပါဘူးအဲ့တော့ကျမတို့အဲ့ဒါကိုလုံးဝလုံးဝဆက်ကြည့်ပါလေလို့ပြောပြရစေကျောင်းသားတွေနိုင်ငံရေးလုပ်ကြပါနိုင်ငံရေးတရားစိုးစားကြပ
ါအခုတော့ဟောမသားသားစကားများအစီအစဉ်ရောက်ပါပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ